跟他们沟通的给你一看什么也没有那么这些苦这样看他因为你听到的有特别多的你来选择的那么有你也给我先一些老师的话题假如言的话的人看到我有国家很多什么能把小班吧这样的人拿走今天言的话的人有是否能给新老家的家里那个人的朋友还有机会进行快速安装我们那个男娃阿迪亚跟他们约束不说真实上现在的啊
Yang kata tadi ini adalah yang kalah dalam tadi kerana kerana doa hidayah nado nama mahagarunika datana. Yang nado ini yang jasa terdoa ini. Jangan si balu lada dan gombong kahdeh.那他们家真是老家的压力干嘛多地命给人的吧也给人的家都见到了阿本的眼睛的感应他破家境啊不算的嘛多干嘛的阿姐姐的那个西家都干嘛嘛多老哥一家养的他老哥也就是我老哥你就该让你有啥的起来听啊你的鸡毛的你大连的他是你说你以后这地产会拿的是能开业的母乐国可能都不要去眼睛但就够阿忠的母亚的机会可以让你去年都不再送给你那都是万古乐一个满年的可都我当然
and the unit should be able to be kind of formulated.
ရှင်တဲ့ဟာမဘေကုန်းနဲ့ရှင်တဲ့ဆိုတော့ဘုရားဝါဒရှိခံပြီးတော့စိတ်အကြောင်းကိုဟောပြီးတဲ့အခါကျတော့မိဂုံးနေမိကြတဲ့အချိန်မှာဘာမောင်းကြီးတရားကမိတယ်လို့ဒီနေ့ကခံစင်းတဲ့ကိစ္စနဲ့ပတ်သက်လာလို့ရှိရင်ဘုရားဝါဒနဲ့သူတို့ကဘုရားဝါဒမဟုတ်ခရစ်ယာန်ပါပဲအဲ့ဒါပူးပြဲပြီးတော့ ဆောင်ရွက်ကြရမယ်ပေါ့။ဖန်ဆင်းရှင်တဲ့ကိစ္စနဲ့ပတ်သက်လာလို့ရှိရင်ဘုရားဝါဒရဲ့အယူဆ။သူတို့ယူဆလည်းခုအဲ့ဒါကိုမြင်တဲ့အခါကျတော့ဘေဘာသာကမှန်တယ်လေဖန်ဆင်းရှင်ကိုလက်ခံတာကမှန်သလား။ဖန်ဆင်းရှင်ကိုမြင်ပယ်တာကမှန်သလား။ဖန်ဆင်းရှင်ကိုမြင်ပယ်တယ်ဆိုတဲ့ဝါဒကအတိယေဆံပေါ့။ ရင်းပယ်တဲ့ပုဂ္ဂိုလ်တွေကိုအတိယေဆ်ပေါ်ပါတယ်။အာသေရှင်လက်ခံမှုအာသေရှင်လက်ခံတဲ့ပုဂ္ဂိုလ်တွေကြတော့တိယေဆ်တိယေဆ်တိယေဆ်တို့ပေါ်ပါ။အတိယေဆ်ဆင်းကိုသူတို့အနေနဲ့ကြည့်လို့ရှိရင်သာဝရဘုရားကိုရင်းပယ်လို့မိစ္ဆာဝါဒအယူဝါဒရှိတဲ့ပုဂ္ဂိုလ်လို့သူတို့ဆိုလို့ပဲ။အဲ့ဒါနဲ့ပတ်သက်ပြီးတော့ ဘုန်းကြီးတို့ဘယ်ဟာမှန်တယ်ဘယ်ဟာမှားတယ်မပြောလို့ဘူးလို့ကိုယ့်ဟာကိုယ်စဉ်းစားပြီးတော့ဆုံးဖြတ်ကြည့်ပါလို့ဆိုပါလို့လူတယောက်ကဖန်ဆင်းရှင်ကိုယုံကြည်လေးစားပြီးဖန်ဆင်းရှင်ကိုအားကိုးတဲ့ပုဂ္ဂိုလ်ကတယောက်ဖန်ဆင်းရှင်ကိုလက်ခံမဲ့နဲ့ကိုယ့်ဟာကိုယ်ကောင်းတဲ့ပုဂ္ဂိုလ်တယောက်လို့အဲ့ဒီပုဂ္ဂိုလ်တယောက်ဟာဘယ်လိုထူးခြားတဲ့ရှိတယ်လဲလို့ဆိုလို သူ့ရဲ့လုံလောက်ဝိရိယလည်းဘာမှတန်ဖို့ရှိဘူးသူ့ရဲ့အသိဉာဏ်ဆိုတာလည်းဘာမှတန်ဖို့ရှိဘူးဒါပြလို့ဘာလို့လုံလို့သာသရှင်ရဲ့အလိုကြလို့ရှင်မှာကိုယ်ပိုင်အသိဉာဏ်သုံးဖို့ဆိုတော့ခွင့်ရင်းရှိကိုယ့်ရဲ့ဆန္ဒဆိုတာလည်းရှိတယ်တင်လို့ရကိုယ့်ဆန္ဒမဟုတ်ဘူးအလုံးဟာဘဝတစ်ခုလုံးကိုရှုံးပေးထားတဲ့ပုံစံမျိုးဖြစ်တယ်။ဒါကြောင့်ဆရာကိုယ်တိုင်ကသိခါရဏတ္တမှာသံသနဲ့ဝါဒဆိုတာဒီကနေ့မှပေါ်လာတဲ့ဝါဒပေါ့ဘူး။ဆရာမကွင့်ရင်ဒီပေါင်းယုံများစွာမှပေါ်လာတဲ့ဗြဟ္မဏိစင်းဆိုတာကဒီလာတဲ့ဣတရမိမာနဝါဒလို့ခေါ်တယ်။ခုခေတ်မှာပေါ်လာမလို့ဘူး။အဲ့တော့ဗန္ဓိရှင်ကိုလက်ခံထားတဲ့ပုဂ္ဂိုလ်တယောက်ဟာကိုယ်ပိုင်ဆန္ဒဆိုတာလည်းဘာမှမရှိဘူး။လုံလဝိရိယဆိုတာလည်းမရှိဘူး။ခဲရလုံးတဲ့နဲ့ဘယ်ရမလုံးတဲ့ဘူးဆိုပြီးတော့ခွဲခြားစီဖြစ်ဖို့လည်းပြမှာမလို့အဲ့တော့ဘာဖြစ်လို့လို့ဆိုရင်အားလုံးဟာသာဝရဘုရားတခင်ရဲ့အလိုတော်ကြတာဖြစ်မှာ။ဒီဗန္ဓိရှင်ကိုလက်ခံတဲ့ပုဂ္ဂိုလ်ကြတော့ဘာလုပ်တဲ့နဲ့ဘာလုပ်တဲ့မှုဆိုတာကိုကိုယ်ရင်ဆွချရတယ်။ဘာဖြစ်ချင်တယ်ဆိုတဲ့ဆန္ဒနဲ့ပဲကိုယ်ပိုင်ဆန္ဒပြတတ်တာ။ကိုယ်ပိုင်ဆန္ဒပြတတ်တယ်လို့ကိုယ်ပိုင်အသိဉာဏ်နဲ့ကိုယ်ပိုင်လုံးဝဝီရစိုက်ထုတ်မှုတွေနဲ့ပဲအသုံးဝင်တာ။အဲ့တော့အဲ့ဒီလိုအခြေအနေမျိုးရှိတယ်လို့ကိုယ်ကလည်းကိုယ်ရင်ပြီးတော့ရှောက်တာပေါ့လို့ပုံပြီးတော့အဲ့လိုရှင်းလိုက်ဒါကတော့မေးတော့မေးလို့နေဆက်ပြီ။မှားတော့လည်းမပြောလို့ဘူး။မှန်တယ်လို့လည်းမပြောလို့ဘူး။သို့တော့ဒီအချိန်တွေကခုဟာဒီတော့အာကိုရာနဲ့ကိုယ့်ကိုယ်ကိုအာကိုရာတူသလားမတူဘူးလားဒါပဲစဉ်းစားရှိ။ကိုယ်အာကိုကိုရာရဲ့ခင်ဗျားကိုအာကိုရာရဲ့တူသလားမတူဘူး။မှန်ပါဗျာ။မတူဘူးနော်။ကိုယ့်အာကိုကိုရဲ့ပုဂ္ဂိုလ်ကဘာလို့ရတယ်လဲ။ကိုယ့်ရဲ့ဆန္ဒကိုရှေ့တန်းတင်တယ်။ဆုံးတဲ့နာမလို့တဲ့နာကိုယ့်အကိုဆုံးဖြတ်တယ်ကိုယ့်အကိုအကြည့်ဉာဏ်နဲ့ကိုယ်လုံးလောက်ဝိရတွေကိုသိချတယ်။သူများအားကိုးတဲ့ပုဂ္ဂိုလ်ကသူများရဲ့ညွှန်ကြားချက်အတိုင်းလိုက်လုပ်နေရတယ်။ဟုတ်ကဲ့။အဲ့ဒါကြောင့်လို့ရသော်ဘုရားကအဲ့ဒီဣန္ဒရသိထာယရဏတော့မှာဣန္ဒရနေမနာဝါဒဆိုတာအဲ့ဒါကိုလက်ခံလိုက်တဲ့ဆိုရင်ကိုယ့်ဘဝကိုယ့်အကိုဆုံးဖြတ်တဲ့အနေထားမျိုးရှိတော့ဘူးလို့လုံးတဲ့မလုံးတဲ့ဆိုတာသုံးရတဲ့နေရာတော့ဘူးဆိုအကြောင်းလို့ဆိုတာဟောတာရှိတယ်။ဒါကြောင့်လို့ ဘုရားတရားရှိခင်ပြုလို့ရှင်ပြိဿတွေကိုဘဝတစ်ခုရလာတဲ့အခါမှာကိုယ်ဆန္ဒကိုအာကိုရမှာလားသူများဆန္ဒအာကိုရမှာကိုယ်အတိညာဉ်ကိုအာကိုရမှာလားသူများအတိညာဉ်ကိုအာကိုရမှာ
ကိုယ်အတိညာဉ်ကိုအာကိုရမှာ
ဒီကိုယ်အတိညာဉ်ဆိုလို့ရှိရင်ကိုယ်ဆန္ဒနဲ့ကိုယ်အတိညာဉ်ကိုယ်ပိုင်ဆုံးဖြတ်ချက်တည်းနဲ့ကိုယ့်ဘဝကိုအလောလောအမယ်ဆိုတာရှင်းရှားအဲ့ဒီလိုမလုပ်ဘူးအကယ်၍အများပြောတာကိုယုံကြည်ထားပြီးတော့လိုက်လိုက်လဲဆိုရင်အဲ့ဒီအများပြောတဲ့အတိုင်းဖြစ်မလာဘူးဆိုလို့ရှိရင် guarantee ရှိရတယ်ရှင်းရှိဘူးသူများကိုအားလုံးကြီးလုပ်ထားလို့အဲ့ဒီသူများပြောတဲ့အတိုင်းဖြစ်မလာဘူးဆိုရင်နောက်ဆုံးတစ်ခါမှာကိုယ့်မှာဘာ guarantee ရှိရှင်းအာမခံချက်ရှိရတယ်ရှင်းပါဘူးရှင်းဘူးကိုယ့်ရဲ့ရဲ့ဘဝတွေနဲ့ရဲ့လက်ရှိဘဝတွေနဲ့အလုပ်ရမယ်လို့ဆိုပြီးနိုင်ငံသားခေါ်သွားတယ်သူများကိုယုံကြည်ပြီးတော့လိုက်သွားတယ်ဒုက္ခဒုက္ခရောက်နေတဲ့ပုံစံကြီးနာဟုတ်လားပြန်ပြောရမှဆက်လို့မပြောရတာတချို့ကဒုက္ခရောက်နေတာလေအများကြီးဘုရားရဲ့နာမ်ကကနာတာရောက်နေတော့သိရတာအဲ့တော့အာမခံထားတဲ့အတိုင်းမဖြစ်ဘူးဆိုရင်သူများအာကိုးတာဟာဘယ်တော့မှဒုက္ခရောက်တတ်တယ်အဲ့တော့ကိုအာကိုးကိုအရင်ရှင်းဘူးလားမှန
်ပါဗျာ
ဤဂုရမြတ်စွာကတော့အတ္တဟိအတ္တနောနထောမိမိဒီတာနဲ့မိမိရဲ့ကိုယ်ဝေရလို့ဆိုကိုယ့်ကိုလောမှာလို့ပြောတာအရင်ဆရာသမားတို့နိုင်ငံတဲ့ပုဂ္ဂိုလ်မလိုဘူးလားဆိုလိုတယ်။ဘာပြောလိုတာလို့ဆိုတာမကန်တဲ့လမ်းကိုညွှန်ပြဖို့အတွက်ဒီလမ်းသေးဖို့အတွက်လိုတယ်။ဆိုတော့ဥပမာတစ်ခုဒီလိုလို့ရှိရင်ဘုရားရှင်သွားကြ။မှန်ပါဗျာ။ဆရာဝန်ကြီးသွားတာဘာလို့ကျွန်တော်လုံးလို့မေးလို့ရှိရင်သူရှိရအကြံဉာဏ်နဲ့ဆေးဝါးပါ။ယောဂါကိုဆရာဝန်ကသူ့ရလားဆေးရသူ့ပေးရလား
။ဆေးရသူ့ပေးရ
။အေးဆရာဝန်ကဒီယောဂါဒီဆေးဒီဆေးတော့ဒီစားစားဆောင်ဒီစားစားစားလို့ပြောလိုက်တဲ့တိုင်းနဲ့ကိုယ်ကိုယ်တိုင်ကအဲ့ဒီဆေးကိုမတောက်ဘူးအဲ့ဒီအစားအစာကိုမရှောင်ဘူးသို့မဟုတ်အဲ့ဒီအစားအစာကိုမစားဘူးဓာတ်ရဲ့ဓာတ်မလိုက်နိုင်ဘူးဆိုရင်သူ့ပုဂ္ဂိုလ်ယောဂပြောက်ခဲ့မှာ
မှန်ပါပါဗျ
ာဒါကလက်တွေ့ဘဝနော်အဲ့ဒီလက်တွေ့မှာရှိတယ်လို့ပဲဘာသာရေးနဲ့ပတ်သက်လာရင်လည်းအဲ့ဒီလိုလက်တွေ့ကိုရှိရတယ်နော်ဘာသာရေးနဲ့ပတ်သက်လာရင်လည်းလက်တွေ့ကိုရှိရတယ်ဆရာသမားဆိုတာသာလုပ်တဲ့နဲ့ဒါမလုပ်တဲ့ကမှန်မှန်ကန်ကန်လမ်းတော်မူအမှန်တမ်းအရေးကြီးတခါတည်းဆရာတော်ကဆေးမပေးတာတော့မရှိဘူးလ
ား
ဆေးမပေးလို့ရှိရင်အဲ့ဒီဆေးသောက်ပြီးတဲ့အခါဘယ်လိုခံရလဲကိုယ်ပဲခံရတတ်တယ်တဲ့အဲ့တော့အရေးကြီးဆုံးကကိုယ်ပဲအသိဉာဏ်ကအရေးမကြီးဘူးလ
ား
ဆရာတော်ကမျက်စောင်ရသဖြင့်ကိုယ်တော်ပြန်ကသစ္စာဗျာကအလွန်ပွင့်ပွင့်နေနေဟောတာသူ့ကိုအားကိုးရလို့တော့မဟုတ်ဘူးနော်အတ္တဟိအတ္တနောနာထောကိုအားကိုးကိုးရမယ်ဓမ္မဗျာကိုကိုးပယ်တာဘာအတွက်ကိုးပယ်တာတော့ဒီကနေ့ခေတ်တွင်ဘုရားကိုးပယ်တာတချို့ကလာရတယ်လို့ကိုးပယ်စီပါရှင်ကိုကိုးပယ်စီပါတရှင်ကိုကိုးပယ်အဲ့ဒီကိုးပယ်နည်းတွေကမမှန်ကောင်းမြတ်စွာဘုရားကိုးပယ်တယ်ဆိုတာမြတ်စွာဘုရားကမလုပ်တဲ့နဲ့ဘာမလုပ်တဲ့ဘူးလို့ညွှန်ကြားတာအဲ့ဒီညွှန်ကြားချက်ကိုရတဲ့လို့ကိုးပယ်ရတယ်နော်မြတ်စွာဘုရားရဲ့အဆုံးအမလက်ခံယုံကြည်ပြီးတော့လုပ်ဖို့အဲ့လိုမြတ်စွာဘုရားရဲ့ခင်ကိုယ်တော်မြတ်ကညွှန်တဲ့နေရာမှာလည်းလက်တွေ့ကြကြမြတ်စွာဘုရားကညွှန်တယ်ဘုရားမြတ်စွာသာမဟာကရုဏာနဲ့မဟာပညာဆိုတာနှစ်ခုရှိတယ်။လမ်းညွန်တဲ့အခါမှာမလွဲအောင်ညွှန်နိုင်တဲ့ပုဂ္ဂိုလ်တကြီးချင်းနှစ်ခုရှိရမယ်တဲ့။နံပါတ်၁ကမဟာကရုဏာ။သတ္တဝါတွေအားလုံးပေါ်မှာဒုက္ခရောက်နေတာကိုမရောက်အောင်အကျဉ်းသာတရားအပြည့်အဝထားနိုင်မှုရှိဖို့လိုတယ်။စင်နာတရားတော့ထားတယ်အတိညာဏ်ကမပြည့်ဝဘူးဆိုလွယ်လွယ်မှားမှားတွေမပြောနိုင်သေးဘူးလွယ်လွယ်မှားမှားတွေပြောသွားစရာရှိတယ်နော်အဲ့တော့ အစ္စနာတရားရှိုံနဲ့မပြည့်စုံသေးဘူး။ဘာရှိဖို့လိုလို့ဆိုဒီပညာရှိဖို့ကိုယ်ကမဟာကုသ
။ကရုဏာနဲ့ပညာနှစ်ခုစလုံးပြည့်စုံတဲ့ပုဂ္ဂိုလ်မှ
ဒီကဲလမ်းကြံချက်ကိုပေးတယ
်။အေကရုဏာတော့ရှိတယ်ပညာမရှိဘူးဆိုရင်လေလေမားမားတွေ
ဒုက္ခတွေရောက်တတ်တယ်
ကရုဏာတော့အချိန်ခံမာရဲ့ပြောလိုက်တာတွေကအလွဲတွေလုံးဝမြဒုက္ခတွေကြီးပဲဖြစ်တယ်။ပညာတော့အချိန်ခံမာရဲ့အဋ္ဌဉာဏ်မရှိဘူးဆိုလို့ရှိရင်လည်းရက်သက်တဲ့ပုဂ္ဂိုလ်ဖြစ်တတ်တယ်၊ကောက်ချစ်တဲ့ပုဂ္ဂိုလ်ဖြစ်တတ်တယ်။ဒါကြောင့်မို့
ဟောင်းဆောင်ပုဂ္ဂိုလ်ဟာကရုဏာနဲ့ရှိရမယ်၊ပညာနဲ့ရှိရမယ်။အ
ဲဒီကရုဏာပညာနှစ်မျိုးနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်ရဲ့စကားဟာလေးစားလိုက်တယ်လောကမှာပြည့်နှံ့မှုရဲ့မြတ်စွာဘုရားရဲ့ဘုရားလို့ဆိုတာသိသူလို့အဓိပ္ပာယ်ရတယ်။ဘာလို့သိတာလဲဆိုတော့အမှန်တရားကိုသိတာ။အဲဒီအမှန်တရားကိုသိတဲ့ပုဂ္ဂိုလ်ကလမ်းညွှန်မှုပြုလာကြတော့မမှားတော့ဘူး။အေးမြေကျွမ်းနေတဲ့ပုဂ္ဂိုလ်ကဘယ်နေပဲသွားမယ်ဘယ်ရောက်တယ်ဆိုတာမြေကျွမ်းနေပြီးတော့မြေကျွမ်းမှာမွေးပြီးမြေကျွမ်းမှာကြီးတဲ့ပုဂ္ဂိုလ်ကလမ်းညွှန်ရင်မှားပါမလားမှား
ပါဗျာ
ဒီယေကြည်နာမျိုးတွေမှာသူကအနတ်သိနေရဗေနေရဗေသွားရတယ်ဆိုတာကိုသူလမ်းညွှန်လိုက်ရင်မှန်ကန်တယ်လို့ပဲကရုဏာနဲ့ပညာနဲ့တပါးလုံးပြည့်စုံနေတဲ့မြတ်စွာဘုရားသခင်ကိုယ်တော်မြတ်ကခေါင်းကြဆိုတဲ့ပုဂ္ဂိုလ်ကလမ်းညွှန်လိုက်ရင်မှားလို့ရှိဘူးပေါ့ဘဝကြီးရှောင်းလမ်းတော့မယ်ဆိုရင်ကောင်းတဲ့လမ်းလားဆိုးတဲ့လမ်းလားဓမ္မလမ်းကရှောက်အောင်လဲဆိုတော့ကောင်းတဲ့လမ်းလားဆိုးတဲ့လမ်းလားခွဲခြားဝေမနတ်ပုဂ္ဂိုလ်တွေအဲတော့ကောင်းတယ်မကောင်းဘူးကိုဗာနဲ့ဆန်ထားမလဲဘုန်းကြီးတို့တွေဆန်ထားเสียရမှာရှိဘူးဆိုရင်ဘယ်ဟာကိုအကောင်းလို့ပြောမလဲဘယ်ဟာကိုမကောင်းလို့ပြောမလဲလောကမှာကောင်းမကောင်းကိုစိုက်မစိုက်နဲ့ဆက်ချလို့မရဘူးเนาะတချို့ကကိုကြိုက်ရင်ကောင်းတယ်ကိုမကြိုက်ရင်မကောင်းဘူးအဲ့ဒါစိုက်မစိုက်နဲ့ဆုံးဖြတ်တယ်ကျွန်တော်တို့ဒီနေ့ကြိုက်တဲ့လူကဒီနေ့ကောင်းတယ်လို့ပြောမှာမကြိုက်တဲ့လူကမကောင်းဘူးပြောဒီနေ့ကြိုက်တဲ့လူကဒီနေ့ကောင်းတယ်ပြောတယ်မကြိုက်တဲ့လူကမကောင်းဘူးပြောအဲ့တော့ကောင်းမကောင်းဆိုတာကိုစိုက်မစိုက်နဲ့ဆုံးဖြတ်လို့မရဘူးဘာနဲ့ဆုံးဖြတ်ရမလဲရသော်ပြားကကောင်းမှုမကောင်းဘူးဆိုတာနဲ့ပတ်သက်ပြီးတော့ဆုံးဖြတ်ဖို့ဘုန်းကြီးတို့တွေရွေးချယ်ပြီးတော့လုပ်ဖို့ရတဲ့ရွေးချယ်ပြီးရှောက်ဖို့တဲ့ကောင်းမှုမကောင်းမှုဆိုတာဘာလဲဆုံးဖြတ်မယ်ဆရာတော်ကအနတ္တကမ္မံကတံသာတုယံကတဝါအနုတ္တပတိယတ္တအတုကိုခေါ်ရောတံဥပကံမတိပိပုစုအဲ့ဒီဒေသနာတော်လေးကအေမတံမမလက်ရိပ်ပြေးသွားတဲ့တေချာစဉ်းစားပြီးတော့ရှိအနတ္တကမ္မံကတံသာတုယံကတဝါအနုတ္တပတိလုတ်ပြီးတဲ့နေ့လုတ်ပြီးတဲ့နောက်မှာစိတ်ကူးနေရတဲ့အလုံးမှမကောင်းတဲ့အလုပ်တွေဟုတ်လားလုတ်ပြီးတဲ့နောက်မှာစိတ်နှလုံးကိုကူပန်စေတဲ့အလုပ်ဆိုလို့ရှိရင်မကောင်းတဲ့အလုပ်တွေစိတ်နှလုံးကိုကူပန်စေတဲ့ဆိုတာအကျိုးခံရတဲ့အခါမှာကူပန်စေရတဲ့သို့မဟုတ်လုတ်ပြီးတဲ့အချိန်မှာမှန်မှန်ပြီးလို့ကူပန်စေရတဲ့ကူပန်စေတဲ့အဲ့လိုလုတ်ပြီးတဲ့နောက်မှာစိတ်နှလုံးကိုကူလောင်စေတဲ့အလုပ်တွေကမကောင်းတဲ့အလုပ်ကိုသတ်မှတ်ရတယ်။ဒါအလုပ်လို့မပြောဘူး။ဟုတ်ကဲ့။လုပ်တစ်ခုလုပ်လိုက်ပြီးအကျိုးသက်ရောက်လာတဲ့အခါမှာဒုက္ခတွေဖြစ်တယ်။စိတ်နှလုံးကူပန်ရတယ်။အကျိုးမသက်ရောက်ခင်ကလည်းမှားပြီးသူသိလိုက်တဲ့အချိန်ကစပြီးစိတ်နှလုံးကူပန်ရတယ်။အဲ့ဒီအလုပ်ကျိုးကမကောင်းဘူးလို့ပြော။ဒါကြောင့်ယံကတ္တဝအနုတ္တပတိဒီလုပ်မျိုးကိုလုပ်ပြီးလို့ဥပါယပြီဆိုလို့ရှိရင်နတ္တံကမ္မံကတံသာအဲ့ဒီအလုပ်မျိုးကမကောင်းတဲ့အလုပ်ပဲတဲ့ဒါသံတစ်ခုနောက်ထပ်တစ်ခုကဥပါယရုံနဲ့မပြီးသေးဘူးယတ္တအတုဟုခေါ်ရောတံဝိပါကံပရိသေဝတိသူ့ရဲ့အကျိုးတရားတွေပေါ်လာပြီဆိုလို့ရှိရင်အဲ့ဒီအကျိုးတရားကိုစိတ်မိတ်ပြီးတော့ငိုယူပြီးခံစားရတာဖြစ်နေခံစားရတယ်ဟောဒုတိယပေါ်လာတဲ့အခါလဲချိန်မိန်ငိုယိုအန်ချိန်ပြီးခံစားရတယ်။လုတ်ကြည့်တဲ့အခါလဲလောကပူပါစေရတယ်ဆို။အဲ့ဒီအချက်နဲ့ချိန်ပြီးတော့ဆုံးဖြတ်ပါတော့မကောင်းတဲ့အလုပ်ဆိုတာ။ဒ ဒါဖြင့်ကောင်းတဲ့အလုပ်ဆိုတာဘာပြောတာလို့လို့ဆိုတော့သင်္ဆကံံကတန္တာလူယံကတဝနာလူတက်ပြီအလုပ်တစ်ခုကလုပ်ကြည့်တဲ့နောက်မှာကုပန်နေမှားတယ်လို့စိတ်ထဲမှာကုပန်စီရတာမရှိဘူး။ဟာလုပ်ကြည့်တာမှားလိုက်တာ။စိတ်ထဲမှာဒီလိုမျိုးဖြစ်စီ။ဘုရားကဒါနကောင်းမှုလုပ်တဲ့သီလဆောင်တဲ့ကမ္မထံဘာဝနာအားထုတ်တဲ့သူတို့ဆောင်တဲ့သူတို့ဆောင်ပြီးငါမှားလိုက်တာလို့ဒီလိုစိတ်ကိုဖြစ်စီပါ။ဖြစ်စီ။နော်ကမ္ဘာထိုင်တိုင်းတိုင်းတိုင်းတော့မှားလိုက်တာလို့ဒီလိုဖြစ
်
ဖြစ်ဘူးဒီလောက်မှာစိတ်ကိုပူပန်အောင်ပူပန်စေတဲ့အလုပ်မျိုးမဟုတ်ဘူးတဲ့မဟုတ်ရောရောကဘူးယတ္တပတိတောတုမနောဝိပါကံပရိဒေဝတိအရှုတရားပေါ်လာတဲ့အခါမှာဝန္တာဆိုဝန္တာရှင်ကြပိတိသုံးလက်တဲ့အကျိုးကိုခံစားရတယ်အဲ့ဒါအကောင်းတဲ့အမှုဘဝကြီးကိုသွားတဲ့အခါမှာကောင်းတဲ့လမ်းမကောင်းတဲ့လမ်းကိုရည်ကြီးနဲ့ရွေးချယ်အောင်ရည်ကြီးနဲ့ရွေးချယ်အဲ့ဒီညီနဲ့မရွေးချယ်ဘဲနဲ့သွားမယ်ဆိုလို့ရှိရင်ကိုယ့်ဘဝမှာအရှင်ပြေတဲ့ဘဝမှာရှင်းနိုင်တယ်။တဏှာဝုက္ကဒုက္ခဆိုတာနေနေတာတာဘဝကြီးသွားတဲ့အခါမှာတော့ရှင်းဒုက္ခမျိုးစုံမျိုးမတွေ့ကြရဘူးလား
။
ဒီတွေ့ကြရတယ်ဒါကြောင့်လို့မကောင်းတဲ့လို့မကောင်းတဲ့လို့ဆိုတာကိုယ်ကိုယ်တိုင်းရွေးချယ်ရမယ်ရှောင်ရမယ်လမ်းမရှောင်ရမယ်လမ်းဆိုတာကိုယ်ကိုယ်တိုင်းရွေးချယ်ရမယ်ရွေးချယ်ပြီးတော့ခေါရီစံနေတဲ့သတ်မှတ်ထားတဲ့လမ်းကြောင်းကိုကိုယ်ရှောင်ခိုင်းရမယ်အဲ့ဒီလိုမရှောင်ခိုင်းနိုင်ဘူးဆိုလို့ရှိရင်ဆဲတော့ကကြုံရတယ်ဒီမှာလမ်းကြောင်းကိုရောက်ဖို့ဆိုတာအနေနဲ့သာသာတဏှာခီးကိုရှောင်လန်းတဲ့အခါမှာဘာသာတရားတွေအမျိုးမျိုးကဆုံးမပြီလေသူဘာသာတရားတွေရဲ့အဆုံးမကောင်းတဲ့ဘက်ကဥဒီပြီးတော့ဆုံးမတာရှိတယ်လို့မကောင်းတဲ့ဘက်ဥဒီကလည်းဆုံးမချက်တွေလည်းရှိတယ်အဲ့ဒီထဲမှာကိုယ့်ရဲ့အသိဉာဏ်မရှိလို့မကောင်းတဲ့လမ်းရွက်ဘက်တွေလုံးမိပြီဆိုလို့ရှိရင်မကောင်းတဲ့လမ်းကရှောင်လန်းမိရန်ရောက်တယ်ဟုတ်ကဲ့မကောင်းတဲ့လမ်းကရှောင်လမ်းမိရင်တော့ဘယ်သူပဲဖြစ်ဖြစ်ဘယ်ဘာသာဝင်ပဲဖြစ်ဖြစ်မကောင်းတဲ့လမ်းရှောင်လို့ရှိရင်မကောင်းတဲ့စခန်းရောက်မှာပဲကောင်းတဲ့လမ်းရှောင်မှာကောင်းတဲ့စခန်းကိုရောက်တယ်လမ်းတိုင်းတိုင်းမှာ destination လို့ခေါ်တဲ့လမ်းဆုံးကရှိနေတယ်ဟုတ်ကဲ့ဒီလမ်းရှောင်ရင်ဒီစခန်းရောက်မယ်ဆိုတာလမ်းပေါက်ထားကြတဲ့ကအဲ့ဒီလမ်းကြောင်းဆုံးတဲ့နေရာမရောက်ပြီလားရှောက်သွားရင
်
ရောက်သွားတယ်အဲ့ဒါကြောင့်မလို့မှန်ကန်တဲ့လမ်းကရှောက်ဖို့အမြဲတမ်းအရေးကြီးတယ်ဓမ္မလမ်းကရှောက်ပါလို့ဆိုတာမှန်ကန်တဲ့လမ်းကရှောက်ပါလို့ပြောတာဓမ္မဆိုတဲ့စကားလုံးကအတ္တနောသဘာဝံဓာရီတိတိဓမ္မောကိုယ်သဘောကိုယ်ဆောင်တဲ့အရာဖြစ်တယ်အဲ့ဒီကိုယ်သဘောကိုယ်ဆောင်တဲ့အရာဆိုမကောင်းတဲ့ဓမ္မကလည်းမကောင်းတဲ့ဘက်ကိုဆောင်သွားတယ်ကောင်းတဲ့ဓမ္မကလည်းကောင်းတဲ့ဘက်ကိုဆောင်သွားတယ်အဲ့တော့ဓမ္မဆိုတာသဘာဝတရားလို့မရိပ်ပဲခေါ်လို့ရတယ်နောက်တစ်ခုကဒီနေရာဓမ္မလမ်းကြောင်းကရှောက်ပါဆိုတာဘယ်လိုဓမ္မလမ်းကြောင်းကိုပြောတာလဲလို့ဆိုရင်အဖြစ်ကင်းပြီးကောင်းကင်းချမ်းသာကိုပေးနိုင်တဲ့ဓမ္မလမ်းကြောင်းအတ္တနံဓာရင်တိသတုတုအပါယေတုအပ္ပဒမဏေကတ္တဝါဓာရီတိတိဓမ္မောကိုယ်လမ်းပေါ်ရောက်လာတဲ့ပုဂ္ဂိုလ်ကိုယ့်ကိုစဉ္တန်ကြုပ်ကိုအားထုတ်တဲ့ပုဂ္ဂိုလ်ဒုက္ခဒုက္ခမရောက်ရအောင်ဆွဲတင်ထားတဲ့လမ်းကြောင်းမျိုးကိုဆိုလိုတယ်ဒါအဲ့ဒါဓမ္မဘုရားတရားရှင်ကလူတော်ရှင်ပြိဿတုဘုရားန္တရဏဂစ္ဆာမိလို့လည်းဆိုကြရတယ်ဓမ္မန္တရဏဂစ္ဆာမိလို့ဆိုကြတယ်ဟုတ်ကဲ့ဓမ္မဒီတာကိုယ်ဝေအားဓမ္မဝေမှာကိုယ်ဝေပါလေအဲ့ဒီဓမ္မကဘယ်လိုဓမ္မလဲလို့လေဗယ်နှစ်ခုနဲ့ကြည့်ရဘယ်ရာပဲဖြစ်ဖြစ်အဆင့်ဆိုတာဖွချကြည့်ရအဆင့်အမြင့်ဆုံးပြောမယ်ဓမ္မန္တရဏဂစ္ဆာမိတကယ်ကိုအားထားရမယ်ဓမ္မကဘယ်ဓမ္မရောလို့ဆိုလို့မတရားကုတရားနိဗ္ဗာန်တရားတကယ်အားထား
ဘာလို့မတရားကိုအားထားရလဲဆိုရင်မတရားကစိတ်နှလုံးကိုပူလောင်ပြည့်တဲ့ကိလေသာတွေကိုအကျဉ်းမဲ့ဖယ်ရှားပေးလို့ဟုတ်ကဲ့ဥပမာနဲ့ဈေးတစ်ခုဟာအမတန်ဆောက်ရတဲ့ဈေးဟာယောဂါတွေကိုဖယ်ရှားမဖြစ်ဘူးလားအဲ့ဒီလိုယောဂါတွေကိုဖယ်ရှားဖြစ်တဲ့ဈေးဆန်းကောင်းလို့ပဲမတရားဆိုတော့ကိုယ့်ရဲ့မြင်တဲ့နှလုံးနဲ့နှလုံးသားကိုပူလောင်စေတဲ့မြင်နှံစေတဲ့ကိလေသာတွေကိုရှင်းမဲ့ဖယ်ရှားဖြစ်နိုင်သောကြောင့်ဟောအဘိဓါဆိုတဲ့တရားဟာအာဟုရတဲ့တရားအဲ့ဒီမေဃရဲ့အကျိုးတရားဖြစ်တဲ့ဖလားဆိုတဲ့ကိုတရားအဲ့ဒီကိုတရားကလည်းနှလုံးသားရဲ့ပူပန်စေမှုဆိုတဲ့ကိလေသာတွေရဲ့အငွေ့အသက်တွေကိုထပ်မံပြီးတော့ငြိမ့်သက်ပေးတတ်တာရှင်းတော့ရအားကိုးတိုက်တဲ့တရားတဲ့နောက်တစ်ခုနိဗ္ဗာန်ဆိုတာကြတော့သံဃာထဲမှာတွေ့ရတဲ့ဒုက္ခမှန်ရလုံးဝချုပ်ဆုံးပြီးတော့ဒုက္ခတွေအားလုံးဆုံးသက်သွားတာဖြစ်တော့ကြောင့်အားကိုးတိုက်တဲ့တရားဟောဓမ္မန္တရဏယုသမိဆိုတာနဲ့လေးတန်ပုံလေးတန်နိဗ္ဗာန်ဒီလိုကြီးဆိုတာအမြင့်ဆုံးအဲ့ဒါဒါဖြင့်အဲ့ဒီတဲ့တစ်စိမ့်နေပြီးတော့ကြီးလိုက်မယ်ဆိုလို့ရှိရင်ဒေတရားတွေအာဟုလိုက်တော့ဆိုအဲ့ဒီဗန်လေးပါဖူလေးပါနိဗ္ဗာန်ကိုရရှိစေတတ်တဲ့တရားကဒေတရားလို့ဆိုဝိပဿနာအကျင့်တရားနော်ဝိပဿနာတရားဝိပဿနာတရားကိုအာမထုတ်လိုက်တဲ့ဘယ်ပုဂ္ဂိုလ်မှမဲ့ရောက်မှာရှိမဲ့မရောက်ရင်ဘယ်တော့မှပုံမရောက်ဘူးပုံမရောက်ရင်မဲ့ပုံမှမရရင်နိဗ္ဗာန်ကိုဘယ်ပုဂ္ဂိုလ်မှအာရုံမပြုနိုင်ဘူးဟုတ်ကဲ့အဲ့ဒါကြောင့်မလို့ဘက်ဖို့ဆိုတဲ့စကားဒီတရားကိုချင်းကပ်ဖို့ရဒီလားကဒရာကြီးလို့ပေါ့ဒရာကြီးမှာချင်းကပ်လမ်းဆိုတာရှိရတယ်ချင်းကပ်လမ်းမရှိဘဲနဲ့ဒရာကိုရောက်ပါ့မလားရောက်ပါဘူးမရောက်ဘူးဝိပဿနာတရားဆိုတာဘက်ဖို့ကိုချင်းကပ်တဲ့လမ်းပဲအဲ့ဒီဝိပဿနာရှင်းတယ်ကိုရှင်းလိုက်မှတရားကိုဆိုင်နိုင်တယ်တရားဆိုင်မှာပူတရားဆိုတာရနိုင်တယ်ဘယ်ကိုရမှာနေပါဆိုတာမျက်မှောက်ပြုနိုင်တယ်ဟောအဲ့ဒီဓမ္မန္တရဏဂိသာမိဆိုတဲ့မဲ့လေးတာကိုလေးတာနေပါဆိုတဲ့ဒီတရားတွေကိုရရရကြောင်းဖြစ်တဲ့အကျင့်တရားပုဗ္ဗဘာကပฏิပဒါလို့ခေါ်တယ်ခြေပိုင်းကအကျင့်တရားအနိကဆုံးကဝိပဿနာလေလို့ဆိုဒါပြဝိပဿနာရောက်ဖို့အတွက်ဘာလို့လို့ဆိုလို့ရှိရင်ခြေကသီလလိုတယ်သမာဓိလိုတယ်ကိုယ်ကျင့်တရားတွေအဲ့လိုလားနော်သီလနဲ့ချင်းကပ်ရမယ်သမာဓိနဲ့ချင်းကပ်ရမယ်ကိုကျင့်သီလမပြည့်စုံလို့ရှိရင်ကိုကျင့်သီလမပြည့်စုံလို့ရှိရင်သမာဓိဆိုတာဖြစ်ဖို့ခဲနေတာဒါပြည့်လို့တော့လို့ကိုကျင့်သီလမပြည့်စုံတဲ့ပုဂ္ဂိုလ်ဟာကိုလို့တာကိုတိနေတာတိနေပြီပုဂ္ဂိုလ်တိနေတာဖြစ်သည်ပဲကြောင့်အာယုန်တစ်ခုတည်းကိုစူးစိုက်ပြီးတော့ကြီးလိုက်မယ်ဆိုလို့ရှိရင်သူ့စိတ်လေးကနှလုံးနှစ်ခွဖြစ်နေတယ်အမြဲကိုရှင်တရားပြပြနေတယ်ဆိုလို့ရှိရင်ဟောသူမဟုတ်တာလောက်ခါတာသူကသူတိနေတယ်တိနေတာကိုအခုချိန်မှာတရားတော်အားထုတ်တဲ့အခါကျတော့အဲ့ဒီကိုတိနေတဲ့ကိုမဟုတ်တာလောက်တဲ့အာယုန်ကြီးကစိတ်ထဲမှာလာနှောင့်ရှက်နေတယ်ဆိုပါလို့အားလုံးကြည့်ကြတဲ့တိုင်းအင်္ဂုလိမာလာဆိုတာနာမည်ကျော်သက်သမားနော်အဲ့ဒီအင်္ဂုလိမာလာဇာတ်လမ်းကိုကြည့်လိုက်အင်္ဂုလိမာလာကသူထောင်ပေါင်းများစွာကိုတတ်ထားတဲ့ပုဂ္ဂိုလ်တရားထောင်ပေါင်းများစွာတတ်ထားပြီးတဲ့ကြောင့်ပါဏာတိပါဒကံရှင်းလွန်ထားတာမျောများစွာရှင်းပြီးတဲ့ကြောင့်ကိုချင်းတိလာမရှိဘူးလို့ပြောတာဟုတ်ကဲ့သို့တော်လည်းသူဆုံးလွတ်လိုက်တဲ့အချိန်လက်တော်ဘုရားနဲ့တွေ့လို့လက်တော်ဘုရားလက်တော်ဉာဏ်နဲ့တွေ့တဲ့အချိန်ကမှသူကဘုရားနောက်ကနေဘုရားကိုသတ်ဖို့လိုက်တယ်။နိုင်ရင်ကနေပြီးတော့သူကအော်တယ်ရက်လိုက်ရက်လိုက်တယ်။လက်တော်ဘုရားကပြန်ပြောတယ်ငါကရက်ထားပါပြီမင်းကမရက်သေးဘူးလို့သူကပြောတယ်။အဲဒီလိုပြောလိုက်တဲ့စကားလေးဟာသူ့အတွက်မှစိတ်အေးပဲရှိပါ။ကျန်တဲ့ပုဂ္ဂိုလ်တွေမှာအေးပဲရှိကောင်းမှရှိတယ်။ဒီစကားလုံးကြီးကသူ့ရဲ့ဘဝကိုပြောင်းလဲစေเออเนี่ยไม่ยัดได้หรอกงาก็ยัดได้หรอกลูกပြောได้แต่สึกาใต้ได้แต่ชื่อเอ้อถ้าอย่างนั้นดูว่าดีอิ่มเลยกูตีขึ้นลูกพระองค์ชิงกัดพี่ตรงนี้เลยดีบ่าวอศีพระเหล่มแม่ลักษณะไม่ใช่หรอกไม
ငါရက်နေတယ်ရှင်ပြာသွားနေတဲ့နဲ့ငါကရက်နေတယ်မင်းကမရက်သေးဘူးလို့ခင်ဗျားကမရက်သေးတာငါရက်နေပါပြီလို့ပြောတာဟာကိုရည်ရွယ်ပြီးတော့ပြောတာလို့ပြောဆက်စွာဘုရားကငါအကုသိုလ်တရားတွေအကုန်လုံးပယ်ပြီးတော့ငါရက်ချလိုက်မလုံးတော့ဘူးဟုတ်ကဲ့ဉာဏ်ရတဲ့တတ်တယ်ဆိုတဲ့အလုပ်ကိုမလုပ်တော့ဘူးရပ်လိုက်ပြီ။ဒါနဲ့အမှုတွေမလုပ်တော့ဘူးရပ်ထားလိုက်ပြီ။ခင်ဗျားမရက်သေးဘူးလုံးနေတော့မှဖြစ်သေးတယ်။ငါကရပ်လိုက်ပြီလို့ဒီလိုပြောတာ။ခေါင်းကြီးတို့ရဲ့ချင်းကြီးတို့ရောတင်တို့လည်းကြည့်ပြီ။မကောင်းတဲ့အလုပ်တွေစိတ်ထဲမှာမရှိရအောင်ရပ်ထားလိုက်ပြီလားမရက်သေးဘူးလားကို့မှာဆက်ဖြစ်နေတော့လားဆိုတာကိုယ့်ဘာကိုစဉ်းစားအောင်ဟုတ်တယ်ဘုရားလိုပဲရှင်ကလေးတွေတွေးလိုက်ရင်တတ်တော့မယ်လားတို့ဘုရှင်တတ်တာရလိုက်ပြီလားဟုတ်ကဲ့ဘုရားလိုပဲလိန်ပြောတော့မလားလိန်ပြောတာလည်းအခုရပ်လိုက်ပြီလားကိုယ့်ကဒီမေကုန်ထောက်ရမှာလေနော်ဒီစရိုက်ဆယ်ပါးနဲ့ပတ်သက်ပြီးတော့ငါအကုန်ရပ်ပြလိုက်ပြီလားဆက်လုံးနေတော့ကလားကိုယ့်ကကိုယ်ချေထောက်ရအဲ့ဒီမှာအင်္ဂုလိမာလာသဘောပေါက်သွားပြီသာသနာပေါင်းဉာဏ်ရရှိလာလို့ရသော်ဗျာကမ္မထမ်းပြီးတော့ကမ္မထမ်းရှုတော့ဘာရင်းမြင်တော့ဆိုသူလုံးခါရီလာမြင်ဘာလို့လဲဆိုကိုရှင်းဒီလားမရှိပဲတဲ့ဒီစဉ်ကိုရှုလို့ထားတဲ့ပုဂ္ဂိုလ်တယောက်ဟာကိုယ်စိတ်ထဲမှာအရေးမဲကြီးတွေလို့လာပြီးတော့နှောင်းမုန်းနေဘာရင်းမြင်တော့ဆိုလို့ရှိရင်ဒီဘက်လိုက်ပြီးတော့တတ်တဲ့ပုဂ္ဂိုလ်ကြီးအော်ကြဟင်းကြပြေးကြသွားကြသေးရဲ့တန်ရဲ့နဲ့တောင်းတရားနဲ့အဲ့ဒီလိုမြင်ငွေးတွေကသိစိတ်ကမသွားနိုင်ဘူးလားမှန
်ပါဗျာ
ဒီသီလမပြည့်စုံလို့ရှိရင်အဲ့ဒီလိုဟာတွေကနာပြီးတော့စိတ်ထဲမှွမ်းနေတယ်တောင်းမှုနေပြီးတဲ့ကြောင့်တမာရီမရနိုင်ဘူးဒါတရားထိုင်ကြည့်လိုက်လို့ရှိရင်သိတယ်တရားထိုင်ကြည့်လိုက်တာနဲ့တကယ်စိတ်ကပဲရောက်သွားလို့ဆိုအဲ့လိုမျိုးတွေနာပြီးတော့တောက်ရှက်တယ်သမားကြီးများအဲ့ဒီလိုသမာဓိမရနိုင်လို့ရသော်ဘုရားကနိလန်းပြီးတယ်အရိယာယဇာတိယဇာတော့ရံဖြစ်လာတဲ့အချိန်ကစားပြီးသူများအဲ့မတတ်တော့ပါဘူးလို့ဦးရှင်တို့ကတတ်ခဲ့တာကြီးပြန်မတွေးတဲ့တော့ရံဖြစ်တဲ့အချိန်ကနေစပြီးတော့မတတ်တော့ဘူးလို့ဒီဘက်အပိုင်းလေးကနေပြန်ပြီးဒီအချိန်ကနေစပြီးတော့ငါတာရှင်းနေကိုယ်ချင်းတရားကိုစပြီးဆောက်တည်တဲ့အချိန်ကနေပြီးတော့ကန့်တတ်ပြီးတော့ကြည့်လိုက်အဲ့လိုအကန့်တတ်နဲ့ကြည့်လိုက်တဲ့အခါကျတော့သူ့စိတ်ကလေးငြိမ်သွားတယ်ဒီလားမဆောက်တည်ကဘုရားပိုင်းမှာဆိုရင်ညင်ခွဲနေတာမကောင်းဘူးလေအော်ကြဟေးကြလုံးရခံရအေးကြသွားကြပြီးရရဲ့ဆက်မှုတွေကပြန်ပေါ်နေတယ်ဟုတ်ကဲ့လားတို့တော့ရန်ဖြစ်တဲ့နောက်ပိုင်းမှာဒီလုံးတွေသူလုံးဝဆုံးလို့ပြီးတော့ရပ်ပြလိုက်ပြီးဆိုတဲ့နောက်ပိုင်းကျတဲ့အခါကျတော့သာရီနာလေးလားမလားတော့ချိန်ကန့်တတ်ပေးလိုက်အကန့်တတ်နဲ့ဆိုတော့ဘုမနစ်တော့ကမကောင်းတာတွေလုပ်ခဲ့တယ်အဲ့ဒီမကောင်းတာတွေကိုဆွန့်လို့ပြီးတော့ကိုကျင်တရားဆောက်တည်လိုက်တယ်အဲ့ဒီဆောက်တည်လိုက်တဲ့ဒိတ်ရက်ဆွဲလေးကိုမှတ်ထားပြီးဒီရက်ဆွဲကနေစပြီးဒီနောက်ပိုင်းမှာငါဘာတို့ကမဟုတ်တာမလုပ်တော့ဘူးလို့ဟောနှလုံးသွင်းလိုက်ရင်စိတ်နှလုံးကစိတ်သာရှင်လန်းမှုမဖြစ်ပေဘူးလားအဲ့ဒီလိုကြည်သာရှင်လန်းနေပြီဆိုရင်တမာရီရဖို့ဝင်သွားပြီလေအဲ့ဒီလိုမှမလုပ်လို့ရှင်တမာရီရနိုင်ဘူးဒါကြောင့်မို့လို့ကိုကျင်းတီလာအတ္တမအရေးကြီးတယ်တမာရီရဖို့အတွက်အဲ့ဒီတမာရီနဲ့ချင်းကပ်တဲ့အခါကျတော့ခုနဝိပဿနာဆိုတာပေါ်လာအဲ့တော့တီလာတမာရီဘာဝနာနောက်ဆုံးကိုကျင်းတရားရဲ့အဲ့အမှန်တရားအရေးကြီးတယ်။ဒီလားရှိတယ်၊ဒီလားရှိရင်သမာဓိကိုဖြစ်ပြဖို့လွယ်တယ်။သမာဓိရှိလာပြီဆိုလို့ရှိရင်ဝိပဿနာတဏှာကိုလွယ်တယ်လို့။အဲ့ဒါကအာဟုရတော့တဲ့နောက်ဆုံးအဆင့်ဖြစ်တဲ့အမှန်တရားကိုတရားနိဗ္ဗာန်ဆိုတာလောဘဒုက္ခတွေကိုချုပ်ရဲ့တည်တဲ့အဆင့်တွေအာဟုရတဲ့အဆင့်ကိုရောက်။ဒါပြန်ရှင်ပိုင်းမှာကျင့်ရတဲ့ဒီလားဆိုတာရောအာမဘိုးလောက်ဘူးလားမေလို့ရှိရင်သီလနဲ့ဓမ္မပဲဓမ္မဖြစ်တဲ့အတွက်ကြောင့်အတိုင်းအတာတစ်ခုရအောင်ပါလို့ရတယ်ပေါ့သို့တော်လည်းဒုက္ခတွေအလုံးလွတ်သွားအောင်လို့အားကိုးလို့ရရည်ဘူးတဲ့သီလ
ဘယ်တိုင်းသာဒီအဖို့လို့ရတော့ဆိုကဲငါးပါးဒီလာပဲပြောကြရအောင်ငါးပါးဒီလာလေးကိုရှိငါးပါးဒီလာကိုလုံခြုံတယ်ဆိုတဲ့ဓမ္မလမ်းကြောင်းကရှောက်လာလို့ရှိရင်ဘယ်လိုအကျိုးကျေးဇူးကြီးရနိုင်လို့မလုံခြုံဘူးငါးပါးဒီလာကျိုးလို့ခေါ်ပြတယ်ဆိုတဲ့မမှန်တဲ့လမ်းကြောင်းကရှောက်နေဘယ်လိုအခက်အခဲကြီးကြုံရလဲဆိုတာစဉ်းစားကြည့်အောင်ကဲငါးပါးဒီလာတဲ့ကဒီရင်လေးပါတော့လုံတယ်ပန္နာတိပါဒမလုံဘူးဆိုပါဆိုပန္နာတိပါဒမလုံဘူးကျန်တဲ့လေးပါလုံတဲ့ပုဂ္ဂိုလ်ရဲ့ဘဝခရီးမှာဘာတွေကြောက်ရတော့လို့ရှင်ခဲကြတာမကြတာလေးအသာထားနောက်ဆုံးအပေါ်ဆုံးအဖြစ်ကလေးတွေကိုပြောရပန္နာတိပါဒကျွလွန်မှုတွေရလာတဲ့ပုဂ္ဂိုလ်ဟာဘာဖြစ်တော့ဆိုရင်လူဘဝရောက်လာတဲ့အခါမှာယောဂဝိညာဉ်ထူပြောအသက်တူနေငယ်လေးသေးတယ်ဟုတ်ကဲ့မွေးလာကလေးကအင်္ဂါမဆုံးခြေလက်မဆုံးမွေးလာတတ်တယ်ဒါပန္နတိပါဒရဲ့အကျိုးသက်တယ်အဲ့တော့လူဘဝမှာလူဘဝတော့ရတော့ရပါရဲ့ယောဂါနဲ့ဒုက္ခဒုက္ခနဲ့လူသမီးရဲ့ဘဝမျိုးဆိုရင်ခေကောင်းတယ်ဟုတ်ကဲ့အဲ့တော့မကောင်းတဲ့နန်းကရှောင်မိသည့်အတွက်ကြောင့်မကောင်းမျိုးတွေရကျောင်းကောင်းပြီပန္နတိပါဒကိုလုံလုံအောင်ဆောက်တည်လိုက်ပြီကျန်တာတွေမလုံဘူးဆိုတဲ့ပုဂ္ဂိုလ်ကလူဘဝရောက်လာတယ်သူကကျမ်းပါတယ်အသက်ရှင်ဟောဖြေကျိုးသူရလာတို့တော့သူအဋ္ဌိဏဒါနမလုံဘူးလို့ဆိုတဲ့အခါကျတော့သူရပစ္စည်းကိုခိုးခဲ့တဲ့ပုဂ္ဂိုလ်ရဲ့အပေါ်ဆုံးဖြစ်တာတော့ဆိုတော့သူကိုပစ္စည်းခဏခဏပြည့်လူရခံရတယ်ဒီလောင်တဲ့ထဲပါတယ်ရေပြောတဲ့ထဲပါတယ်ရာဇရပစ္စည်းကမတည်ငြဲဘူးဟောဘုရားရလာပြီးတော့အသက်လက်ရှိပါရဲ့ကျမ်းလက်ကျမ်းပါပါရဲ့သို့တော့ပစ္စည်းဥစ္စာတွေကခဏခဏဆုံးရှုံးရတယ်ဆိုတော့ဒါလည်းမကောင်းဘူးဟုတ်ကဲ့ကဲကောင်းပြီနှစ်ခုလုံုံသွားမယ်ပါဠိပါဒလုံပြီးတဲ့ကြောင့်အသက်ရှိတယ်ကျမ်းပါတယ်အရိဏဒါနလုံးကြီးအတွက်ကြောင့်အဲ့ဒီပုဂ္ဂိုလ်ကသီလဥစ္စာတွေမပြတ်ဘူးတဲ့သီလဥစ္စာတွေချမ်းသာတယ်သို့တော်လည်းကာမေတုကိစ္စသာသာမလုံးသေးသည့်အတွက်ကြောင့်တရားထဲမှာလူမုံများတယ်အဲ့ဒီပုဂ္ဂိုလ်ဒီတိတိကေမဖြစ်ဘူးအရာကသူ့ကိုအလိုတယောက်ရမုံကျိုးပြီးအမုန်းခံရတချို့လူတွေကဘာမှမလုပ်ပေမဲ့လို့အမုန်းခံရတဲ့ပုဂ္ဂိုလ်မျိုးရှိတတ်တယ်ဟုတ်ကဲ့ဘဝကိုလည်းပြန်စဉ်းစားကြည့်လူတယောက်ကိုမြင်မြင်ချင်းခင်သွားတဲ့လူရှိတယ်လို့လူတယောက်ကိုမြင်မြင်ချင်းမုန်းစိတ်တွေပွားလာတယ်ရှိတာပဲသင်္ချာတွေးကြည့်လို့ရှိဟုတ်ကဲ့အဲ့ဒီလူအမုန်းခံရတဲ့ပုဂ္ဂိုလ်တယောက်ဟာဘဝတော့ကကာမဂုဏ်နဲ့ဆက်တာအကျိုးလုံးတဲ့ပုဂ္ဂိုလ်လို့နောက်တစ်ခုကလူချင်းလူချင်းလည်းပေါ်တယ်အသက်လည်းရှိတယ်သိရှိဥစ္စာလည်းချမ်းပေါ်တယ်ချမ်းသာတယ်ကျေဝါတယ်ဘာဖြစ်တယ်လို့ဆိုရင်သူပြောတဲ့စကားကိုဘုရားမယုံဘူးတဲ့ဘုသာဝါဒကျူးလွန်ခဲ့လို့ရှိတယ်။အဲ့ဒီပုဂ္ဂိုလ်ရဲ့စကားမယုံရဘူး။ဩဇာအနာမရှိဘူးတဲ့ပုဂ္ဂိုလ်။ဟာ။ကဲဘုသာဝါဒရှောင်းလိုက်လို့ဉာဏ်နဲ့လေးပါးလည်းရှောင်းနေတယ်၊ရှေ့ကဟာတွေလည်းရှောင်းနေဆိုရင်အသက်လည်းရှိတယ်၊တိရိဥစ္စာလည်းပေါ်တယ်၊လူကြီးလူငယ်လည်းပေါ်တယ်။သူစကားနဲ့ပြောတဲ့စကားကိုလည်းယုံကြည်ကြတယ်။သို့တော့သူ့ရာပေရိယာလေးကမရှောင်းနိုင်သေးတဲ့ကြောင့်ဘာဖြစ်တုံဆိုရင်ကျက်မပြည့်တဲ့ပုဂ္ဂိုလ်ဖြစ်တယ်။လူဘဝရောက်လာလို့ရှိရင်ကျက်မပြည့်ဘူး။အတိညာကငြိမ့်ကြနေတယ်။ရူးချောင်ချောင်၊သောချောင်ချောင်ဖြစ်နေတယ်ဟော။အာဟုလောက်တဲ့အနေအထားမျိုးမရှိဘူး။အမောက်ကမပြည့်ဘူးဒီလိုပုဂ္ဂိုလ်ဖြစ်လာတယ်။ကပြည့်စုံမှမှလူဘဝဓာမျိုးတွေဖြစ်နေတယ်။ပြည့်စုံပါဘူး။အေးလူဘဝပြည့်စုံတယ်ဆိုတာအသက်လည်းရှိရမယ်၊ကျန်းလည်းကျန်းမရမယ်။ပစ္စည်းဥစ္စာလည်းပြည့်စုံရမယ်ရှိတဲ့ပစ္စည်းလည်းမပြည့်မစုံဖြစ်ရမယ်လူချင်းလူငယ်လည်းပေါ်ရမယ်ကိုပြောတဲ့စကားနဲ့အလေးနဲ့ထားတာမျိုးဖြစ်ရမယ်ဘုရားကဟောအသိဉာဏ်နဲ့ကြွယ်ဝတဲ့ပုဂ္ဂိုလ်ဖြစ်ရမယ်မာဘဒီလာလုံးကြီးဆိုလို့ရှိရင်အဲ့ဒီလိုလူထဲမှာပါဖက်ဖြစ်တဲ့လူမျိုးဖြစ်တယ်သူဒီလိုဖြစ်တာဘာကြောင့်လို့ဆိုရင်ဓမ္မလမ်းကြောင်းကရှောင်းလို့ပဲအဲ့ဒါကဘုရားမှာဖန်ဆင်းပေးတာမဟုတ်ဘူးကိုယ်ကိုယ်တိုင်လုပ်ခဲ့တာလေဟုတ်ကဲ့ကိုယ်ကိုယ်တိုင်လုပ်ခဲ့တာတွေအကြောင်းမို့လို့ဒီအခြေအနေမျိုးကိုရောက်လာတာဒီအခြေအနေမျိုးကိုဖန်ဆင်းပေးတာမဟုတ်ဘူးဟုတ်ကိုလုပ်တဲ့အကျိုးတရားတွေကိုခံစားရတယ်ဒ ဒါဓမ္မတန်ရောက်မှာ6လို့တစ်ချိန်ကအားဖြင့်ဒီအသာဝယ်တွေမဖြစ်ဘူးလားဆိုဖြစ်တယ်ဘဝခင်းကြီး6လမ်းတဲ့အခါမှာအစ်င့်နေနေပဲဦးဖြစ်လာတယ်ဆိုရင်အသက်ရှင်ရဲကျန်ပါတယ်ဒီစီဥစ္စာပေါ်တယ်လူချင်းလူခင်ပေါ်တယ်သူစကားဩဇာအနာရှိတယ်အတိဉဏ်ကျွယ်ဝတယ်ဆိုတော့လူထဲမှာဘယ်မှာမှအဖို့လိုက်တဲ့အနေထားမျိုးရသို့သောအဲ့ဒီပုဂ္ဂိုလ်ကကိုခြင်းနာခြင်းသိခြင်းဆိုတာတော့မဟုတ်ခဲ့ဘူ
း။
မဟုတ်ပါဘူး။မလွတ်ဘူးမလွတ်တဲ့အတွက်ကြောင့်သူလျှောက်လန်းလာတဲ့ဓမ္မမှာအပြည့်အဝတော့အာဟုလိုနေရာလေးဘူး။သို့သောတစုံတစ်ခုသောအတိုင်းအတာရာအာဟုရတဲ့အနေထားမျိုးရောက်တယ်လို့ပြောနော်။သူလည်းလူရှိလို့ရှိရင်ထပ်တိုးမြင့်လိုက်တယ်ဆိုလို့ရှိရင်အဲ့ဒီအခြေအနေမျိုးရထားတဲ့ပုဂ္ဂိုလ်တယောက်ဟာသီလအကျင့်ရှိသည့်အတွက်ကြောင့်တမာရီနဲ့ဝိပဿနာဆံမြင့်လိုက်လေဆိုလို့ရှိရင်တကယ်လုံးဝအားကိုးရမယ်မတရားကိုတရားနိဗ္ဗာန်တရားရှိအောင်ဉာဏ်ဆိုင်ရှိသွားနိုင်တယ်။အခြေခံအနေစားပြီးလူတွေကဒီလိုဖြစ်တော့အဲ့တော့ကိုယ်ကဝခီးကြီးကိုသူဘယ်လားလျှောက်ရမလဲဆိုတာကိုကိုယ့်ဘာကိုရေးချင်တာ။ဒါကြောင့်မို့ဓမ္မလမ်းကြောင်းကလျှောက်ပါဒီကနေ့အခြေခံအားဖြင့်ဓမ္မလမ်းကြောင်းကလျှောက်ဖို့ခွင့်ပြုလို့နောက်လက်ရင်ကကြားလို့ရှိရင်နိဗ္ဗာန်လမ်းကြောင်းကိုဘယ်လိုလျှောက်လန်းတယ်ဆိုတဲ့အကြောင်းနိဗ္ဗာန်သွားတဲ့ပုဂ္ဂိုလ်တိုင်းနိဗ္ဗာန်လိုချင်တဲ့ပုဂ္ဂိုလ်တိုင်းဘယ်လားကနေဘယ်လိုလျှောက်လန်းတယ်ဆိုတာကိုအသေးစိတ်ထပ်ပြီးတော့ဝိပဿနာရှင်းတယ်ကိုပေါ်လာမယ်ဒီလိုတော့ဉာဏ်တော်ကိုရှင်းလွန်နိုင်အောင်အာရုံပြုခြင်းကိုဒီလိုပြည့်စုံလို့ဘုရားမြတ်စွာဟောကြားတော်မူခဲ့တဲ့ဓမ္မလမ်းကြောင်းကလျှောက်လန်းခြင်းဖြင့်မိမိတို့ဘဝခရီးသံတရာခရီးထဲမှာဆင်းရဲဒုက္ခတော်စင်သက်သာပြီးတော့မိမိရဲ့ជីវ aya ជីវ aya ဒီဘဝជីវ aya ជីវ aya နောက်ဘဝជីវ aya ជីវ aya ဆိုတဲ့သံတရာခရီးကိုချောင်းလန်းနိုင်ပြီးနောက်ဆုံးမှာနိဗ္ဗာန်တိုင်အောင်ရှင်းပြန်ကြိုးကုပ်အားထုတ်နိုင်တဲ့ပုဂ္ဂိုလ်များဖြစ်ကြပါစေလို့